Russia ထောက်ခံသူခွဲထွက်ရေးသမားတွေကြောင့်စစ်လင်းတစင်းပြတ်ကြပြီးလေးမောမပါတဲ့လူပေါင်း50ကိုရောက်တေဆုံးခဲ့ရပြီးတဲ့နောက်ဒီနေ့တနင်္ဂနွေနေ့မှာယူကရိန်းနိုင်ငံတမျိုးသားလုံးအတွက်1နေချင်းအထိမ်းအမှတ်နေ့ဖြစ်တယ်လို့သမ္မတပက်ထရိုပိုရိုရှန်ကိုကကြေညာလိုက်ပါတယ်ဒီတိုက်ခိုက်မှုအတွက်တာဝန်ရှိသူတွေကိုအေးအေးယူမယ်လို့လည်းအဲ့ဒီကြေညာချက်မှာသမ္မတကဂရီဘေးပြောဆိုပါတယ်ဒီလောက်ရက်ကိုက ီကြီးညာချက်ထုတ်ပြန်ပြီး KF မြို့ကရုရှားတန်ရုံကိုလူအုပ်ကြီးကကျဲဥရီကြောက်ခဲတွေနဲ့ဝိုင်းပြီးတော့ပြစ်ပေါက်ဆန္ဒပြခဲ့ကြပါတယ်။အဲ့ဒီဖြစ်ရတဲ့တန်ရုံရှိကယူကရိန်းရဲတပ်ဖွဲ့ဝင်တွေအနေနဲ့အရေးယူဆောင်ရွက်ဖို့ပြက်ကွက်ခဲ့ပြီးဒါဟာယူကရိန်းနိုင်ငံအနေနဲ့နိုင်ငံတကာလိုက်နာရမယ့်တာဝန်ကိုပြက်ကွက်တာဖြစ်တယ်လို့ရုရှားတာဝန်ရှိသူတွေကနောက်ပိုင်းမှာပြစ်တင်ရှုံချခဲ့ကြပါတယ်။စနေနေ့စောပိုင်းကလူဟန်စ်လေးစိတ်မှာယူကရိန်းလေတပ်လေးရင်Yushin 96အမျိုးအစားလေးရင်စစ်သက်ခန်းကြီးမှာခွဲထွက်ရေးသမားတွေကလက်နက်ကြီးနဲ့ပစ်ချခဲ့တဲ့အတွက်လူ49ယောက်သေဆုံးခဲ့ရတယ်လို့ Ukraine တာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။ဒီနေ့တနင်္ဂနွေနေ့မှာပဲ Ukraine နဲ့ Russia ကြားအငင်းပွားနေတဲ့သဘာဝတန့်ငွေကိစ္စအတွက်နှစ်ဖက်ဒုတိယကြိမ်တွေ့ဆုံခဲ့တာလည်းဖြစ်ပါတယ်။ Ukraine ကိုရောင်းထားတဲ့ Russia ဘိုင် Gazprom ရဲ့နောက်ဆုံးတစ်ခေါက်သဘာဝတန့်ငွေဘိုးကိုမပေးချေနိုင်ရင်လာမယ့်တနင်္လာနေ့မှာ Ukraine ကိုတဘာဝတန့်ငွေရောင်းချပေးနေတာကိုဖြတ်တောက်ပြစ်မယ်လို့ရုရှားဘက်ကချိန်ချောက်ထားပါတယ်